ထိုင်းနိုင်ငံတွင်တရားမဝင်လို့လုပ်ကိုင်နေတဲ့နိုင်ငံသားသာရှုပြန်အလုပ်သမားတွေနဲ့ပတ်သက်တဲ့ထိုင်းအစိုးရရဲ့ဥပဒေသစ်ထုတ်ပြန်ပြီးမှာပဲထိုင်းနိုင်ငံတော်ဝန်ထောင်ချီတဲ့တရားမဝင်လို့လုပ်သမားတွေကိုအထူးစီမံခြင်းနဲ့လုံခြုံရေးအင်အားသုံးပြီးလိုက်လံဖမ်းဆီးနေပြီဖြစ်ပါတယ်။ ဒါကြောင့်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံတွေကမြန်မာအလုပ်သမားတွေအနေနဲ့တရားဝင်အလုပ်လုပ်ကိုင်ခွင့်တိုင်ဆောင်ထားကြဖို့တကယ်လို့မိမိမှာခိုင်လုံတဲ့နေထိုင်ခွင့်အထောက်အထားမရှိရင်ရရရင်ကိုပြန်ကြဖို့အထူးသတိပေးကြညာချက်ထုတ်ပြန်ထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်ထိုင်းအစိုးရကဂျွန်လ20ရက်နေ့မှာထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသားအလုပ်သမားတွေအတွက်အလုပ်သမားဥပဒေတည်တည်ထုတ်ပြန်လိုက်ပါတယ်ဒီဥပဒေတည်အရတကယ်လို့ထိုင်းနိုင်ငံတွင်မှာတရားမဝင်အလုပ်လုပ်ကိုင်နေတာကိုတွေ့ရှိတယ်ဆိုရင်ဒဏ်ငွေဘတ်2000ကနေဘတ်4000အထိနောက်ထောင်နဲ့9000အထိချမှတ်နိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းအစိုးရ ရှောင်းတခင်ပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့တာမှာတော့အခုဆိုရင်မြန်မာပါဝင်နိုင်ငံသားသားတရားမဝင်ရွှေပြောင်းအလုံသမားထောင်ထဲချီအဖမ်းဆီးခံရပြီဖြစ်ပါတယ်မြန်မာအလုံသမားတန်းထဲချီအလုံလုံကင်နေတဲ့ထိုင်းနိုင်ငံတွင်မှာအခုလိုအလုံသမားဥပဒေတည်ထုတ်ပြန်ပြီးစီမံချက်နဲ့လိုက်လံဖမ်းဆီးနေချိန်မှာပဲထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုံသမားတွေကိုဇွန်လ26ရက်နေ့ကအထူးတတိပေးကြေညာချက်ထုတ်ပြန်တတိပေးပါတယ်အဓိကတတိပေးတာကတော့ထိုင်းနိုင်ငံတွင်အလုံလုံကင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ယာယီနိုင်ငံကူးလက်မှတ်တရားဝင်အလုံလုံကင်ကိုလက်မှတ်တွေကိုကန်ဆောင်ထားကြဖို့တကယ်လို့မိမိမှာနေထိုင်အလုံလုံကင်ခွင့်ခိုင်လုံတဲ့အထောက်အထားလုံးဝမရှိဘူးဆိုရင်တော့အခုထိုင်းရှိုးရကထုတ်ပြန်တဲ့ဥပဒေတစ်ကပြစ်ဒဏ်ကြီးလေးလွန်းတဲ့အတွက်မြန်မာနိုင်ငံကိုသာပြန်ကြပါလို့ဘန်ကောက်မှာရှိတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံအလုံသမားတန်ယာရှိယုံကတင်ထုတ်ပြန်ထားပါတယ်သူ့နိုင်ငံကထုတ်ပြန်တဲ့ဥပဒေကိုလေးစားလိုက်နာကြရမှာဖြစ်ပေမဲ့လူသားချင်းစာနာမှုအနေနဲ့ဒီဥပဒေနဲ့ပတ်သက်ပြီးပညာပေးသတိပေးတာတွေကိုအရင်လုပ်တင်နေဆိုပြီးထိုင်းနိုင်ငံကတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူအလုံသမားကြီးလိုက်လာကူညီပေးနေတဲ့ရှင့်နေကြီးဦးအောင်မျိုးတန်ကသုံးသပ်ပါတယ
်အဲ့ဒီတော့အဲ့ဒီလိုထုတ်ပြန်လာတဲ့ဥပဒေပေါ်မူတည်ပြီးတော့အခုလိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အခုတော့ပြောကြမရှိပါဘူးဒါပေမဲ့သူတို့အမိန့်တွေထွက်လာတဲ့အခါမျိုးမှာတော့အမိန့်ထွက်လာပြီးလို့ရှိရင်နလာတန်ဒီတုံးလာတန်ဒီကျူတင်ပြီးတော့ဟိုပညာပေးအမိနဲ့ဆွေးနွေးပြောဆိုကြပြီးတော့မှတာလို့ဒီယူဆောင်ရင်အဲ့ဒါမျိုးဖြစ်ပါလေ။နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကလို့ဘာလို့ညီထားမှာအမိနဲ့လဲအတိုင်းဘက်ကလည်းဒီလိုဖြစ်ပျက်ထားလို့ဟိုစောင့်ကြည့်နေတဲ့သဘောရှိပါလေ။သို့တော့အချိန်အခါပြီးဖို့ရဲ့နောက်ပြီးတော့ဒီလိုဖန်ဆီးတဲ့အခါမှာဒီအလုံသမားတွေအမိနဲ့ဟိုငယ်တဲ့ကလေးများနောက်တစ်ခါစမ်းမရင်မကောင်းတဲ့လူများတွေကိုအဲဘလို့ကိုကြီးဆောင်ဆောင်ပြင်ကောင်းမလဲဆိုတာလဲဟုတ်ပါတယ်နောက်တစ်ခုကဒီလိုဖန်ကြည့်တဲ့အခါမှာပြီးသွားတဲ့အခါမှာ၎င်းတို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးတွေကိုလည်းတတ်နိုင်တဲ့မြတ်ပိုင်ချင်းရယူသွားနိုင်အောင်ဆောင်ရွက်ပြင်တော့ကောင်းမယ်ဆိုတဲ့အနေအထားမျိုးလည်းတွေ့ရပါတယ
်ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအနေနဲ့လည်းအလုံလုံရနေရဒါမှမဟုတ်နေထိုင်တဲ့နေရာတွေမှာမိမိတို့ရဲ့အလုံလုံကင်ခွေနေထိုင်ခွေလက်မှတ်တွေကိုစနစ်တကျကန်ဆောင်ထားကြဖို့နဲ့တတိထားနေထိုင်ကြဖို့ကိုလည်းအထူးတတိပေးပါတယ်
။ထိုင်းနိုင်ငံနဲ့မှာအခုမူရေးဆွေးနွေးအနေနဲ့တော့လကောက်လူကုန်ကူးမှုတွေတော့လကောက်ပြန်လည်ပြီးတော့မြင့်တက်လာတဲ့ကြောင့်မို့ဒီတက်ဖို့သူကဥပဒေရဆောင်ရွက်မယ်ဆိုတဲ့အားမျိုးကိုသိထားတဲ့ကြောင့်မို့လည်းကျွန်တော်တို့ကြိုတင်ပြီးတော့မြန်မာတိုင်းဝန်တွေလည်းတတိပေးထားတာရှိပါတယ်။မိမိနိုင်ငံသားတို့တမားတွေဟာဆရာဆရာတောက်ထားပြီးပြည်စုံအောင်ရနိုင်ရင်ရအောင်လုပ်ထားပြီးတော့မပြည့်စုံတော့ဘူးမရှိတော့ဘူးထောက်ထားရနိုင်တော့ဘူးဆိုရင်တော့မိမိနိုင်ငံကိုပြန်ပြီးတော့ဒီနိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စနစ်အပေါ်မှာဒါလိရင်ဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်ခင်ဗျာ
အလုံသမားကြီးလိုက်လံကူညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနောက်မြန်မာအလုံသမားဝန်ကြီးဌာနအနေနဲ့ထိုင်းဆိုရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဖြည့်ဆင်းပေးစီလိုပါတယ်လို့တိုက်တွန်းပါတယ
်ဒီလိုဥပဒေချက်ချင်းပြဋ္ဌာန်းပြီးတော့လူမခွင်တိုင်းကိုဝင်ဖမ်းရေးတွေကိုဝင်ဖမ်းသွားတဲ့ကားပဲဒီမှာဝင်ဖမ်းဆိုတာကဒါတော်တော်ကြီးကိုပြင်းပြင်းထန်ထန်အေးအေးယူဆောင်ရွက်မှုကိုတွေ့ရတယ်မြန်မာတိုင်းဟုတ်ကမနေ့ကစာရတောင်ထွက်လာတာကတရားမဝင်လို့သမားတွေကြံပါဝါပါမိတွေပြောင်းပါဆိုတာတော့ပဲထုတ်လာတယ်တောက်နဲ့မလုံလောက်ဘူးလုံနိုင်တာတွေကဘလို့သမား3-4တန်းရှိတယ်တဲ့ဥပမာနှစ်လတန်ကြီး3လတန်ကြီးလိုအပ်တဲ့လုံလောက်တဲ့အချိန်တစ်ခုကိုသူတို့နေပြီးတော့တောင်းပန်တာမျိုးတို့နေတာပေါ့
ထိုင်းဆိုရရဲ့ဥပဒေမှာတော့တရားမဝင်နိုင်ငံသားသားအလို့သမားဖမ်းဆီးတွေ့ရှိနေဆိုရင်ဘက်ငွေသိမ်းတဲ့ခြေတန်းငွေချမှတ်မှာဖြစ်တယ်လို့ထောင်နဲ့လဲချမှတ်မယ်လို့ကြေညာထားပါတယ်ရှင်